မဲ့ဆန်နေအတွင်းဒီလုံးမှာရသဒါအားရရှိနိုင်မှုအတွက်ဆောင်မီးတွေသုံးဒါပေးဆက်ရုံတွေကိုတိဆောက်ရနိုင်တယ်လို့လက်ရှိအစိုးရကဆိုပါတယ်။လိုအပ်တဲ့ရသစွမ်းအားရဲ့33ရာခိုင်နှုန်းကိုဆောင်မီးတွေသုံးဒါပေးဆက်ရုံတွေကထုတ်လုပ်မှသာတပီလုံးရသစ်မီးရမယ်သဘောဖြစ်ပါတယ်။လက်ရှိစွမ်းအင်မှာရာရသစ်က38ရာခိုင်နှုန်းတောင်ဝေတုံရစက20ရာခိုင်နှုန်း၊ကျောင်းနဲ့9ရာခိုင်နှုန်းကလေယောင်ကြီးနဲ့အခြားစွမ်းအင်ဖြစ်ပါလေ။စွမ်းအင်3ခုရဲ့1ရာခိုင်နှုန်းကသာကျောင်းမီးတွေဖြစ်ပြီး2030မှာကျောင်းမီးတွေပေါင်ဝင်တဲ့ကန္တဟာ33ရာခိုင်နှုန်းအထိတိုးပွားလာပွေရှိပါလေ။အရင်ကတော့ကျောင်းမီးတွေကိုဘီလမြေစက်နဲ့သာမဏေဆက်ယုံတွေမှာလောက်ပဲအသုံးပြုတဲ့အတွက်ကျမ်းမာရေးအန္တရာယ်ပေးနိုင်တယ်ဆိုတာကိုသတိမထားမိကြပါဘူး။လုံးရတဲ့မေလ28ရက်နေ့တုန်းမြန်မာနောက်စာဆောင်ပါချိုတီဟာချိုရဲ့လိလာကျဲအရာရန်ကုန်ပတ်ဝန်းကျင်ကစက်ရုံပေါင်း3000ကျော်မှာ10ရာခိုင်နှုန်းဟာဘွိုင်လာ3စက်ရုံတွေဖြစ်ကြောင်းသိရပါတယ်ဒီစက်ရုံတွေဟာရေးသက်တာနဲ့တင်းရပကွန်နဲ့ကြောင်မီးတွေကိုလောင်စာအဖြစ်သုံးကြပါတယ
်စက်မှုဆောင်ရဲ့လေဒူအခြေအနေကိုမြို့တော်စီမံတာယာရေးကော်မတီကစစ်ဆေးတဲ့အခါမှာလေဒူထဲမှာကန်တန်နဲ့ nitrogen oxide ပါဝင်မှုမြင်မာနေပြီးအမှုအမွားပါဝင်မှုဟာစံချိန်စံညွှန်းကိုကျော်လွန်နေတယ်လို့ဆိုပါတယ်။ဒါပေမဲ့တိုင်းတရားမှာတော့စိတ်ယုံကအစွန့်ပြစ်တဲ့ကြောင်မီးသွေးပြာကိုလမ်းခင်းတဲ့နေရာမှာတုံးပြီးအုပ်ဖုတ်သူတွေကလည်းတုံးကြပါတယ်။ကြောင်မီးသွေးဟာကျန်းမာရေးကိုတဖြည်းဖြည်းအန္တရာယ်ပေးတာကိုမသိကြတာထင်ရှားပါတယ်။ဖအံမျိုးနယ်ကစစ်တပ်ပိုင်းမြမစီဝါရေးကော်ပိုရေးရှင်းနဲ့မြန်ကလေးပြည်လမ်းကြီးဆက်ရုံအနီးတစ်ဝက်ကကြေးရွာအချို့မှာရေတွင်းရေကန်တွေအမဲရောင်တန်းလာတဲ့အတွက်ဆက်ရုံကစွန့်ပစ်တဲ့ကြောင်မီးတွေးရေကိုတန်လျာဖြစ်နေကြကြောင်းအောက်တိုဘာ13ရက်နေ့ DVV သတင်းမှာဖော်ပြပါတယ
်။ကြောင်မီးတွေး၄မျိုးရှိပါတယ်။တက်မှုအပျော်စား၂မျိုး၊တက်ရင်အမားစား၂မျိုးဖြစ်ပါတယ်။မြမပြည်ကကြောင်မီးတွေးဟာအပျော်စားလင့်နိုင်တဲ့ဆပ်ဗီတူမင်းနက်အမျိုးအစားပါအပျော်ဆုံးလေးနိုင်ကြောင်မီးတွေးဟာဘူမိတတန်အမှုဆုံးဖြစ်လို့တာရှာရီကိုလိုခေါ်ပါတယ်။သူ့တဲ့တတန်ချင်းနဲ့ဆပ်ဘီတူမီနက်ကိုတော့ဂျူရာစစ်ကိုလိုခေါ်ပါတယ်။ဒီချက်ဆက်ရုံမှာတတန်လူအပျော်စားလေးနိုင်ကိုတုံးပါတယ်။ကြောင်မီးတွေးအမာစားဘီတူမီနက်ကဘီဂိုအထက်နေပြီးအမာဆုံးအန်ထရာဆိုက်ကတော့ဘီဂိုလုံးဝမထွက်ပါဘူး။မြမကြောင်မီးတွေးဟာအပျော်စားဖြစ်လို့ပြဝန်းကျင်ကိုအများဆုံးညဉ့်ညမ်းစီတာမို့အလွန်ကရုတ်ဆိုင်ဖို့လိုပါတယ
်မြမကြီးမှာကြောင်မီးသွေးရှိတဲ့နေရာ900နီးပါးရှိပါတယ်အဲ့ဒီအထဲမှာကလေးဝနဲ့လာရှိုးခရိုင်အတွက်ကြောင်မီးသွေးကိုလျှက်စစ်ဓာတ်အားထုတ်လို့ရမှာသုံးနိုင်လိမ့်မယ်လို့ JICA ဂျပန်အေဂျင်စီရဲ့2013အစီရင်ခံစာမှာဖော်ပြထားပါတယ်နိုင်ငံသားကတင်သွင်းတဲ့ကြောင်မီးသွေးအမာစားနဲ့ရောနှော့ပြီးဓာတ်အားဆက်ယုံမှာသုံးဖို့အကြံပေးထားပါတယ်မြမပြည်အတွက်ကြောင်မီးသွေးအပြော့စားဟာလျှက်စစ်တာအားထုတ်လို့ရမှာသုံးဖို့မသင့်တော်ဘူးလို့ဆိုပါတယ်မြမကြောင်မီးသွေးမှာရေဓာတ်နဲ့ကန့်တတ်များပြီးမီးလောင်မှုစွမ်းအားနည်းတာမို့လျှက်စစ်တာအားထုတ်လို့မှုမှာသုံးရင်ပတ်ဝန်းကျင်တစ်ခုလုံးကိုအန္တရာယ်ပေးနိုင်တယ်လို့ဆိုပါတယ်2005ခုနှစ်မှာပြီးစီးတဲ့တီးကျစ်ဆက်ယုံကြောင့်ပတ်ဝန်းကျင်ပျက်စီးရပုံကိုပို့လူငယ်အဖွဲ့က2011ခုနှစ်မှာအစီရင်ခံစာထုတ်ပြန်မှုပါတယ်ဒီလိုကြောင်မီးသွေးသုံးဆက်ယုံမှာအငြိအကျေးတန့်စင်အောင်လုပ်တဲ့ဇေယိတ်အလွန်ကြီးမားပါတယ
်။ဒီကစ်ဓာတ်ဆက်ယုံကိုရောက်ဆိုင်မှုဒေတာဗန်နဲ့ရတာအသိအဖွက်တွေကအခုတက်ထိတောင်းဆိုနေကြတုန်းဖြစ်ပါတယ်။ကြောင်မီးသွေးသုံးဆက်ယုံကထွက်တဲ့မီးခိုးနဲ့အမုံဟာလေရည်ဓုကိုညင်ညာစေတာမို့လူစုကျန်းမာရေးကိုအန္တရာယ်ပေးပါတယ်။အပျော်သားကြောင်မီးသွေးပုံကြီးအလိုလိုမီးလောင်လို့ထွက်လာတဲ့အနံ့ကျိုးဟာလည်းအတော်ဒုက္ခပေးပါတယ်။ကြောင်မီးသွေးဆက်ယုံကထွက်လာတဲ့မီးခိုးမှာပါလာတဲ့အစိတ်ဓာတ်ဟာသဘာဝပတ်ဝန်းကျင်ကိုပျက်စီးစေပါလေ။တိုင်းနိုင်ငံမြောက်ပိုင်းကအပျော်စားကြောင်မီးသွေးသုံးမင်းမော်ရစစ်တာဆက်ယုံကတုံ့ပြန်လိုက်တဲ့အစိတ်ငွေကိုရှူရှိုက်ပြီးလို့ယောဂါခံစားရသူပေါင်းထောင်ပေါင်းချီနေပြီဖြစ်ကြောင်းသိရပါလေ။2030မှာဒကြီးလုံးရစစ်မီးသုံးနိုင်မှုအတွက်ကြောင်မီးသွေးသုံးရစစ်တာပေးဆက်ယုံဆယ်ယုံလောက်တည်ဆောက်ဖို့လက်ရှိအစိုးရကစီမံနေပါတယ်။ကြောင်မီးတွေးကိုပြည်သူကန့်ွက်လို့နိုင်ငံနစ်နာတာမျိုးမဖြစ်သင့်ဘူးလို့သွတ်တော်ကော်မတီဥက္ကဋ္ဌ ဦးဝင်းသိန်းစောက2018ဒီဇင်ဘာလကပြည်သူ့လွှတ်တော်မှာပြောကြားတော်ပါလေ။ဒါပေမဲ့ပြည်သူ့ကျန်းမာရေးနဲ့သဘောဝပတ်ဝန်းကျင်ကိုအန္တရာယ်မပေးနိုင်ဖို့ကလည်းအလွန်အရေးကြီးပါလေခင်ဗျာ။